ဗြိတိန်နိုင်ငံရဲ့မြန်နှုန်းမြင့် mobile phone ကုန်ရည်အသစ်အတွက်တရုတ်ရဲ့ Huawei ဆက်သွယ်ရေးဆက်ကရီယာကုမ္ပဏီရဲ့အခမ်းအနားကိုဗြိတိရှ်အစိုးရကကန့်သတ်ပိတ်ပင်လိုက်ပါတယ်။အခုလောကန့်သတ်ပိတ်ပင်ကြောင်းဗြိတိန်ယဉ်ကျေးမှုဝန်ကြီး Oliver Dowden ကအင်ကာနစ်မှာလွှတ်တော်မှာပြောကြားခဲ့တာပါ
။ The government agrees with the National Cybersecurity Center's advice. The best way to secure our networks
ဗြိတိန်ရဲ့ 5G ကုန်ရည်ကိုထူထောင်ရမှာ Huawei ဆက်ကရီယာကိုမသုံးတော်တာဟာကုန်ရည်လုံခြုံရေးအတွက်အကောင်းဆုံးဖြစ်မယ်ဆိုတဲ့နိုင်ငံတော်ဆိုင်ရာလုံခြုံရေးဗဟိုဌာနရဲ့အကြံပေးချက်ကိုဗြိတိန်အစိုးရအနေနဲ့သဘောတူပါတယ်လို့ပြောသွားတာပါ။ဒါအပြင်ဗြိတိန်ဆက်သွယ်ရေး operator တွေအနေနဲ့ဗြိတိန်နိုင်ငံရဲ့ 5G ကုန်ရည်အတွက်လက်ရှိသုံးနေတဲ့ Huawei ဆက်ပစ္စည်းတွေကို2029ခုနှစ်မှာအပြီးဖယ်ရှားပေးရမှာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်။အခုလိုဗြိတိန်ရဲ့ဆုံးဖြတ်ချက်ဟာဗြိတိန်တိုနှစ်နိုင်ငံဆက်ဆံရေးအတွက်ကျေပြန့်တဲ့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်လို့Huawei အနေနဲ့အနောက်နိုင်ငံတွေရဲ့ထောက်ခံမှုဆုံးရှုံးသွားနိုင်နေဆိုတာလည်းပြနေတာပါ Huawei ရဲ့ secretary တွေကနေ British အစိုးရရဲ့ကွန်ရက်တွေကိုတရုတ်အစိုးရဖောက်ထွင်းလာမှာကိုစိုးရိမ်နေတဲ့အတွက် Britain နဲ့သဘောတူထားတဲ့အချက်လက်မျှဝေမှုတွေကိုပယ်ဖျက်ပစ်တော်မယ်လို့ American ဘက်ကချင်းချောက်ခဲ့တဲ့နောက်အခုလိုပိတ်ပင်လိုက်တာဖြစ်ကြောင်းလဲဝန်ကြီး Dowden ကပြောပါတယ်